American အထူးတပ်ဖွဲ့တွေက Al Qaeda ခေါင်းဆောင် Osama Bin Laden ကိုအသေးဖမ်းမိခဲ့ပြီး၄ရက်ကြာမှာသမ္မတ Obama ဟာ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုကြောင့်သေဆုံးခဲ့သူတွေကိုအမှတ်တရဂုဏ်ပြုတဲ့အနေနဲ့ New York မြို့ကိုသွားရောက်ခဲ့ပါတယ်။အရင်တုန်းက World Trade Center မိုးမျော်တိုက်ညင်အောင်ကြီးတည်ရှိခဲ့ရာအခု Ground Zero လို့ခေါ်ကြတဲ့မြေပြင်တက်တက်သားကျန်ရစ်နေတဲ့နေရာကို Mr. Obama ဟာသမ္မတတဦးအနေနဲ့ပထမဆုံးသွားရောက်ခဲ့တာပါ။ဒီအကြောင်းအပြည့်အစုံကိုဒေါက်ခင်စိုးဝင်းကဆက်ပြောပြပါရှင်။
VOA သတင်းတောက် Ken Klein အေမြူရာကနေသတင်းပေးပို့ထားတာကတော့ဒီလိုပါ။ World Trade Center မိုးမျော်ညင်းအောင်အဆောက်အုံကြီးပျို့ကျပျက်စီးပြီး10နှစ်နီးပါးအကြာမှာသမ္မတအိုဘားမားအဲ့ဒီနေရာကိုသွားရောက်ခဲ့တာပါ။2000ခုနှစ်စက်တင်ဘာ17ရက်မှာတည်ဆုံခဲ့ရတဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေရဲ့မိသားစုတွေ World Trade Center မှာရှိနေခဲ့ကြလို့တည်ဆုံခဲ့ကြသူတွေရဲ့မိသားစုတွေကိုသမ္မတအိုဘားမားအားပေးနှုတ်ဆက်ခဲ့ပါတယ်။အိုဆာမာ ဘင်လာဒင်ရဲ့အယ်ကိုင်ဒါအကြမ်းဖက်အဖွဲ့ကနေအမေရိကန်ခရီးသည်တင်လေယာဉ်တွေကိုအပိုင်စီးပြီးအထက်ပေါင်း130ရှိတဲ့ World Trade Center မွတ်မြော်ညီနောင်အဆောက်အုံကြီးနှစ်ခုကိုဝင်တိုက်ခဲ့လို့ပြားပြားဝေပျို့ကျပျက်စီးခဲ့ရပါတယ်။အဲ့ဒီမွတ်မြော်တိုက်ညီနောင်ရှိတဲ့နေရာမှာအခုမြေပြင်သာကျန်တော့တဲ့အတွက် Ground Zero တုံညမြေပြင်ရဲ့လို့ခေါ်ဝေါ်နေကြတာပါ။တမရကအဲ့ဒီ Ground Zero နေရာကိုမသွားမီနယူးယောက်မြို့မန်ဟတ်တန်မြို့ကမိသက်သမား15ယောက်စလုံးစက်တင်ဘာ17ရက်နေ့ကအရေးပေါ်ကယ်ဆယ်ရင်းတည်ဆုံခဲ့ရတဲ့မိသက်ဌာနကိုအရင်ဆုံးသွားခဲ့ပါတယ်။အဲ့ဒီမိသက်စခန်းနံရံတစ်ခုလုံးမှာတည်ဆုံခဲ့ရသူအာဇာနီမိသက်သမားတွေရဲ့ဓာတ်ပုံတွေသူတို့မိသားစုတွေရဲ့မှတ်တမ်းအမှားစကားတွေအပြစ်ကတ်ထားတာကိုသမ္မတအိုဘားမားကတည်တည်ချာချာကြည့်ရှုခဲ့ပါတယ်။အဲ့ဒီမိသက်စခန်းမှာပဲမိသက်သမားတွေနဲ့အတူသမ္မတအိုဘားမားနေလေစာစားသုံးရင်းသူတို့ဟာနေ့စဉ်နဲ့အမျှသူရဲကောင်းတွေပါပဲလို့ချီးမွမ်းလိုက်ပါတယ်။အိုဆာမာ ဘင်လာဒင်တည်ဆုံမှုဟာ2000ခုနှစ်ကတည်ဆုံခဲ့ရတဲ့သူတို့ရဲ့လုပ်ဖော်ကိုင်းဘက်ရဲဘော်ရဲဘက်တွေအတွက်စိတ်ပြေရာပြေချောင်းဖြစ်စေလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းသမ္မတအိုဘားမားကအခုလိုပြောပါတယ်
။ What happened on Sunday because of the courage of
တနင်္ဂနွေနေ့ကရခဲ့တဲ့အောင်မြင်မှုဟာတတ်တည်ရှိတဲ့ကျွန်တော်တို့စစ်တပ်နဲ့ထူးချွန်ပြောင်မြောက်တဲ့ကျွန်တော်တို့ထောက်လှမ်းရေးအဖွဲ့တွေရဲ့စွမ်းဆောင်မှုတွေကြောင့်ပါပဲကျွန်တော်တို့ကဘရော့မမေ့မပြစ်ပါဘူးလို့ပြောခဲ့တယ်လို့တကယ်လက်တွေ့အကောင့်ထဲဖော်ပြနိုင်တယ်ဆိုတာကိုအမေရိကန်ပြည်တွင်းမှာသာမကတကဘာလုံးကိုပါအမှားစကားပါလိုက်တာလည်းဖြစ်ပါတယ
်တမရအိုဘားမားကနယူးယောက်မီဒါစခန်းကိုအခုလိုတွားရောက်အားပေးခဲ့တာဟာ2000ခုနှစ်စက်တင်ဘာ17ရက်ကအသက်ဆုံးလွတ်ခဲ့ကြတဲ့အရေးပေါ်မိသက်သမားတွေကိုစာနာမှုနဲ့ဂုဏ်ယူတယ်ဆိုတာကိုတရုတ်ဖော်ပြလိုက်တာပဲလို့နယူးယောက်မိသက်ဌာနအကြီးအကဲအက်ဒဝတ်ကီလ်ဒက်ဖ်ကအခုလိုပြောပါတယ
် So for him to come here and to see the faces of the firefighters that were killed on September 11
သူဒီလိုလာပြီးတော့စက်တင်ဘာ17ရက်မှာတည်ဆုံခဲ့ကြတဲ့မိသက်သမားတွေရဲ့ရုပ်ပုံတွေကိုကြည့်ရင်သူတို့ဂုဏ်ပြုထားတဲ့အထိတ်အမှတ်သင်္ကေတတွေကိုပါတွေ့ရတော့သူလည်းအတော်လေးစိတ်မကောင်းဖြစ်သွားပုံရပါတယ်သူတို့တို့ရဲ့ဆွန့်လွတ်အနေနာခံမှုတွေနဲ့မိသက်သမားတွေပြောပြတဲ့အဲ့ဒီနေ့ကစွန့်စားခန်းတွေနားထောင်ရတော့သမ္မတလည်းရှင်းရှင်းလင်းလင်းနားလည်ခံစားသွားတာကိုကျွန်တော်တွေးလိုက်ရပါတယ်
။အဲ့ဒီမိသက်စခန်းကနေမန်ဟတ်တန်အောက်ပိုင်းရဲစခန်းကိုလည်းသမ္မတအိုဘားမားသွားရောက်ခဲ့ပါတယ်။စက်တင်ဘာ17ရက်နေ့ကနယူးယောက်ရဲတပ်ဖွဲ့ရဲ့စွန့်စွန့်တမန်ဆောင်ရွက်ချက်တွေကိုလည်းကျေးဇူးတင်ဂုဏ်ယူတဲ့အကြောင်းပြောပါတယ်။အိုဆာမာ ဘင်လာဒင်ကိုအသေးဖမ်းမိတာဟာသူတို့တွေနေ့စဉ်ဆောင်ရွက်နေတာတွေနဲ့ဓာတ်ရိုက်ဆက်ဆက်နေပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။ World Trade Center မှာစက်တင်ဘာ17ရက်နေ့ကတည်ဆုံခဲ့သူတွေအတွက်လွမ်းသူပန်းခွေချ1မိနစ်တာညှိနှက်ခြင်းအခမ်းအနားမှာသမ္မတအိုဘားမားပါဝင်အလေးပြုခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒုသမ္မတဂျိုးဘိုင်ဒန်ဟာလည်းစက်တင်ဘာ17ရက်နေ့က184ဦးတည်ဆုံခဲ့ရတဲ့ပန်တဂန်စစ်ဌာနချုပ်မှာအမှတ်တရဂုဏ်ပြုပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။အဂိုင်ဒါကျန်းဖက်အဖွဲ့ကအမေရိကန်ခရီးသည်တင်လေယာဉ်ကိုအပိုင်စီးပြီးပန်တဂန်စစ်ဌာနချုပ်ရဲ့ဘေးဘက်ကိုဝင်တိုက်ခဲ့ပါတယ်။သမ္မတအိုဘားမားကနယူးယောက်မှာအဲ့ဒီစက်တင်ဘာ17ရက်ကတည်ဆုံခဲ့ရသူတွေရဲ့မိသားစုတွေအနည်းမိသားစု60ခန့်ကိုတွေ့ဆုံနှုတ်ဆက်ခဲ့ပါတယ်။အခုအဲ့ဒီ Ground Zero နေရာမှာအမျိုးသားစက်တင်ဘာ17ရက်အမှတ်တရပန်းချန်ကြီးနဲ့ Freedom Tower လို့ခေါ်တဲ့လွတ်လပ်ရေးမျှော်စင်ကြီးကိုဆောက်လုပ်နေပါပြီ။အဲ့ဒီ Freedom Tower လွတ်လပ်ရေးမျှော်စင်ကြီးကိုအမေရိကန်ပြည်ထောင်စုလွတ်လပ်ရေးရခဲ့တဲ့1986ခုနှစ်ကိုဂုဏ်ပြုပြီးအမြင့်1986ပေရှိအောင်ဆောက်လုပ်ဖို့စီစဉ်နေပါတယ်ရှင်။